ကယားပြည်နယ်မှာဗိဓုကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်အကြားပစ်ခတ်တိုက်ခိုက်တာတွေမေလ20ရက်နေ့မှာစခဲ့ပြီးတဲ့နောက်စစ်တပ်ကကယားပြည်နယ်ရဲ့မော်တော်ယာဉ်အသွားအလာတွေကိုထိန်းချုပ်ခဲ့ပါတယ်။ဒီကြားထဲသွားလာရေးအတွက်အဓိကကြတဲ့တရားတချို့လည်းမိုင်းခွဲဖြက်စီးခံခဲ့ရတာကြောင့်လမ်းမဆက်သွယ်ရေးအတော်လေးပြတ်တောက်နေတာပါ။ပစ်ခတ်တိုက်ခိုက်မှုတွေနေစဉ်လို့ရှိနေတဲ့ကယားပြည်နယ်ကမြို့နယ်တချို့မှာစံစီစားလို့အခြေခံစားတောက်ကုန်တွေဝယ်လို့မရတဲ့အခြေအနေထိကြုံနေရပါတယ်။အထူးသဖြင့်ဖားဆောင်မြို့နယ်မော်ချီဒေသမှာစံတအိတ်ကိုကြက်တသိန်းခွဲအထိဈေးတွေထိုးတက်သွားတာပါ
ဒီမရှိတဲ့အတွက်ဒီကတဘင်းကြီးမှာလည်းမြောက်ပြတဲ့ရှိတယ်လားခုကအဓိကကိုကျောင်းကတော့သဘောဒီရှိနေဆိုရှင်တော့တစ်ပင်ကြောင့်ဒီကွန်ဒမ်နဲ့ဒီထားရရှိရတော့ဒီမှာအလူရဲ့လက်ရည်မကြောက်နေတာဆိုတော့အဖားရီစီရီ
ဖားဆောင်မြို့နယ်ကဒေသခံတူပြောသွားတာပါရိုက်ကော်မြို့မှာဆိုရင်ဒီဇင်နဲ့ဓာတ်စီလိုလောင်စာစီဈေးကအရင်ကတပေပါကိုကျက်3,600ပဲရှိခဲ့ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းထဲမှာကျက်3,000အထိဈေးထိုးတက်သွားပါတယ်။ဝင်ငွေလည်းမရှိတော့တဲ့အတွက်တချို့ဆိုရင်ပိုင်ဆိုင်မှုတွေရောင်းပြီးစားဝတ်နေရေးဖြည့်ရှင်းနေရတယ်လို့ရိုက်ကော်မြို့ကဒန်နီယယ်ကပြောပါတယ်
။ဟုတ်ကဲ့အဲဒီကောလုံးမြောက်အဝေးမင်းမြောက်ဆွတ်လက်မြောက်တွေညာကျတော့ရှိရတယ်တချို့ကရောင်းချနေအောင်အဲဒါကျတော့စံဈေးအဲကြောင့်မို့ခုနကောင်း8,000တက်တာရယ်ပေါ့နော်။အဲ့တော့အဲ့တော့ဆိုတော့မအဲ့ဒီရှူရှဲလို့ပြောတော့ဝယ်လို့မရတော့ဘူးကျွန်တော်တို့ပတ်စံရှိတော့အဲ့လိုမျိုးတွေဆက်သေးတော့တယ်ဗျ
ဒီလိုရေရှည်ဖြစ်နေမယ်ဆိုရင်တော့အတော်လေးခက်ခဲလိမ့်မယ်လို့ကြားပြီးဒေသခံတချို့ကပြောပါတယ်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးလက်နက်ကိုင်တွေနှစ်ဖက်ပစ်ခတ်မှုတွေကြောင့်မိုးပြေလွိုက်ကောဒီမော့ဆိုမျိုးနယ်တွေကထွက်ပြေးတင်းရှောင်နေရသူတသိန်းခွဲလောက်ရှိနိုင်ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့ OCHA ကထုတ်ပြန်ထားပါတယ်သူတို့တွေလုံလောက်တဲ့အစားအသောက်ဆေးဝါးနဲ့လုံခြုံတဲ့အမိုးကားတွေအရေးပေါ်လိုအပ်နေတဲ့အကြောင်းလဲစစ်ဆောင်ဒုက္ခသည်တွေယာယီခိုလုံနေတဲ့နေရာမှာဥဆောင်စီစဉ်ပေးနေသူတွေက VOA ကိုပြောထားပါတယ်ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်တစ်ပတ်စလုံးမှာလည်းဒေဆိုးမှုတွေရှိပါတယ်အရသာဒေဆိုးမှုကတော့အယောက်30ကျော်ရှိပြီဖြစ်တဲ့အကြောင်းဖဲခုံမြို့လူလုံရှာမှုတပိတ်ကော်မတီကမှတ်တမ်းတင်ထားပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကတော့ကြားပြည်နယ်တွင်ကအခြေအနေတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းသူတို့သဘောထားကိုထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာ